နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်စုကြည်သူ့ရဲ့စီးပွားရေးအကြံပေးအော်စတြေးလျနိုင်ငံသားရှောင်ထော်နဲနဲ့ NLD အစိုးရလက်ထက်ကဝင်ကြီး၃ယောက်အပေါ်အမှုတွဲတရားစွဲထားတဲ့နိုင်ငံတော်လွှတ်ဝတ်ချက်အဥပဒေဖောက်ဖျက်တဲ့ဆိုတဲ့အမှုအတွက်ဒီကနေ့မှာတရားလိုကိုစတင်ဆီစီပါတယ်ဒီအမှုအပါအဝင်ဒေါ်ဆန်းစုကြည်အပေါ်စစ်ကောင်စီကအမှုပေါင်းတဒါဇင်လောက်ဖွင့်ပြီးတရားစွဲထားရတာကအမှုတွေကျူးလွန်ထားကြောင်းထင်ရှားတယ်လို့ထင်ရှားလို့ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကဒီလိုကိုပြောပါတယ်ဒီတောင်းရန်ကုန်ကလာတဲ့တရင်အပြည့်စုံကိုမက်ခင်ပြည်တွေကပြောပြပေးပါမယ်ရှင
်နိုင်ငံတော်လူ့အခွင့်အရေးဥပဒေချိုးဖောက်တယ်လို့ဆိုပြီးနိုင်ငံတော်တမင်္ဂလာပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဩစတြေးလျနိုင်ငံသားရှွန်တန်လန်အပါအဝင်9ယောက်အပေါ်ပူရတရားဆွဲဆိုထားတဲ့အမှုကိုနေပြည်တော်ထုတ်တရားရုံးမှာဒီကနေ့ဆက်လက်ကြားနာဆစီပါတယ်။ဒီနေ့မှာတော့အမှုဖွင့်တိုင်ကြားသူတရက်လိုရဲမှုအောင်မျိုးတွင်ကိုနှစ်ဖက်ရှိနေတွေကမေးခွန်းတွေနေခဲ့ကြတယ်လို့ရှိနေတူကပြောပါတယ်
။တရက်လိုဖြစ်တယ်။တရက်လိုဖြစ်ပြီးတော့လက်စားလျှောက်နေတဲ့ရှိနေဥက္ကဋ္ဌကပြန်လာမေးခွန်းပေးတယ်။တရက်လိုအဓိကဆစ်ဆင်းခြင်းပေါ့။တရက်လိုအဓိကဆစ်မေးရဲ့ပြီးရင်အမှုဟာဆက်ဆက်ခံရသူလက်စားလျှောက်နေတဲ့ရှိနေအဲဦးနေဝင်ပေါ့နော်ဦးနေဝင်ကပြန်လာဆင်းနေနေနေတယ်ဒါပေမဲ့ဟိုဒေါ်စားစုတီတို့ဒါပေမဲ့ဟိုဟိဥကျော်ဝင်းတို့ဦးစိုးဝင်းတို့ဦးဆက်ဟိုတို့ရဲ့ဦးဆက်အောင်တို့ရဲ့ရှိနေရမေးမမေးတော့နားလိုက်ကြည့်တယ်မမေးကြည့်တော့ဘူးအဲ့တို့ကနောက်တစ်ခါကြာပြီးနေကြရင်တော့ကျွန်တော်တို့ဟိုဟာပဲဒီအမအမနဲ့ဆွဆွဲခံရသူဒေါ်စားစုတီရှိနေရပြန်လာနေကုန်စားပေါ့ပြီးတော့3ဦးကျော်ဝင်ဦးတော့3ပြီးတော့4ဦးစိုးဝင်4ပြီးတော့5ဦးဆက်အောင်ပြည့်ရဆက်ပြီးတော့နေကြမှာပေါ့
ဒီမှုဖွင့်ချတာလအတန်ကြာနေပြီဖြစ်ပေမဲ့အရင်ရုံးကြီးတွေရုံးကအမှုကိုရန်ကုန်ကနေနေပြည်တော်ကိုပြောင်းရွှေ့တာရှေ့နေကိုယ်စလဲလွှဲစားတင်တာနောက်ရှောင်းတာနာအတွက်စကားပြန်ထားရှိဖို့လုပ်နေတာတွေကြောင့်ဒီနေ့ရုံးကြီးမှာမှတရားလိုကိုစတင်စစ်ဆေးနိုင်တာဖြစ်ပါတယ်ရှောင်းတာနာတယောက်တည်းပေါ်ဆွဲဆိုထားတဲ့လာဝကအဥပဒေချိုးဖောက်တဲ့အမှုအတွက်တရားလိုလာရောက်တာမရှိဘဲခွင့်တိုင်တာမို့ဒီကနေ့မဆင်နိုင်ခဲ့ပါဘူး။နောက်တစ်ခေါက်ရုံးချင်းကတော့လာမယ့်ဒီဇင်ဘာလ2ရက်နေ့မှာဆက်လက်စစ်ဆေးဖို့တရားရုံးကရည်ချင်းတင်ချပါရယ်။စီးပွားရေးအကြံပေးရှောင်းတန်နာရဲ့လက်တော်ထဲမှာတွေ့ရတဲ့စီမံပဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့စရဲစရမ်းတွေကြောင့်သူ့အပြင်ဒေါက်ဆန်းစုကြည်နဲ့ NLD အစိုးရလက်ထက်ကစီမံပဏ္ဍာဝန်ကြီး2ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းနောက်ဒုဝန်ကြီးဦးဆက်အောင်စုစုပေါင်း5ဦးကိုစီးပွားရေးကောင်စီဘက်ကနိုင်ငံတော်လူ့အခွင့်အရေးဥပဒေပုံမှသုံးတိကငယ်နဲ့တရားဆွဲဆိုထားတာဖြစ်ပါလေ။လက်ရှိမှာဒေါ်ဆန်းစုကြည်ဟာအမှုပေါင်း70မှုနဲ့ဝင်ဆိုင်နေရပြီးနောက်ထပ်လည်းရွေးကောက်ပွဲဆိုင်ရာပုံမှန်တွေတက်ပြီးတရားဆွဲထားတယ်လို့စစ်ကောင်စီကပြောပါရယ်။အခုလိုပုံမှန်အမြောက်အများနဲ့တရားဆွဲခံချတာနဲ့ပတ်သက်လို့စီးပွားရေးကောင်စီပြန်ကြားရေးတူဝင်ကြီးဗိုလ်ချုပ်စော်မင်းချွန်းကို VW ကမင်းမြန်ကြမှာတော့အခုလိုကြုံပြန်ပါရယ်
။ဒီဖန်ပြီးတရားဆွဲဆိုတယ်ဆိုတာလဲအမှုနဲ့ပတ်တယ်လို့ခိုင်လုံတဲ့တပ်တွေထောက်ထားနဲ့ခိုင်လုံတဲ့ခြေရတင်နဲ့ရှိလို့ဆွဲဆိုတာပဲဖြစ်ပါတယ်။အတရားဆွဲဆိုကြတဲ့အတိုင်းကျွန်တော်တို့ကဒါတရားဆွဲဆိုပြီးဆိုကြတဲ့ဒါထင်ရှားလို့မလို့လောက်တာပေါ့နော်အမှုကျိုးလို့ဆောင်ထင်ရှားရတော့ထိုက်တဲ့ဒါပြည်တန်ချမှတ်မှုစီရင်မှုကတော့ဒါမလွဲမသွေလောက်အောင်ပါပါဘူ
းဒေါ်ဆန်းစစ်ကြီးဆွဲချက်တင်ခံထားရတဲ့အမှုတချို့ကိုရှေ့သတင်းဘက်ကစပြီးတရားသူကြီးကအဆုံးဖြတ်တွေချတော့မှာဖြစ်ပါတယ်ဒီလိုအပြစ်အမိန့်ချတဲ့အခါပြည်ရင်းပြည်ပသတင်းတောက်တွေတရားရုံးမှာတွားရောက်လိလာနိုင်ခွင့်ရမရကိုဖီရီကမေးတဲ့အခါဗိုလ်ချုပ်စော်မင်းချွန်းကအခုလိုဖြေပါတယ်
အားရတော့တို့အရင်ကတော့သူအထူးတရားရုံးဖွင့်လက်တာဖြစ်တယ်အထူးတရားရုံးဖွင့်လက်တာဖြစ်တဲ့အကြောင်းမလို့အဲဒါတွေကတော့ရှိနေလို့ကျွန်တော်မထင်ပါဘူ
းလက်ရှိမှာဒေါက်ဆန်းစုတီဟာအမှုပေါင်း70မှုနဲ့ရင်ဆိုင်နေရပြီးအမှု9မှုနဲ့ဆွဲချက်တင်ခံထားပါတယ်ဒီထဲကအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုပုံမှန်905ခါခွေအတွက်အပြစ်ပံအမိန့်ကိုလာမယ့်နိုဝင်ဘာ30ရက်နေ့မှာတရားရုံးကချမှတ်ဖို့ရှိနေပြီးဒါဟာသူ့ကိုဆွဲဆိုထားတဲ့အမှုတွေအနက်ပထမဆုံးအမိန့်ချမှတ်ခံရမယ့်အမှုလည်းဖြစ်ပါတယ်လာမယ့်ဒီဇင်ဘာလ6ရက်နေ့မှာလေသဘာဝပေးပုံမှန်ကုနဲ့ဆွဲဆိုထားတဲ့အမှုတစ်ခုကိုအပြစ်ပံအမိန့်ချဖို့ရှိနေပါတယ်ရှင်